တည်နောက်ဂျမားခရှိုဂျီအသက်ခံရတဲ့ဖြစ်ရတွေဆော်ဒီအာရေဗျပေါ်ဘယ်လိုတန်ခတ်အရေးယူမှုမျိုးမဆိုချမှတ်မယ်ဆိုရင်ဥရောပတစ်ခုလုံးပမာဏနဲ့ချမှတ်ရမှာဖြစ်ပြီးဒီကဏ္ဍဟိုကဏ္ဍတွေကိုပဲရွေးပြီးအရေးယူလို့မရဘူးလို့ပြည်နှစ်သမ္မတအီမန်နူအယ်မက်ခရွန်ကပြောပါတယ်ဆော်ဒီအာရေဗျကိုစစ်လက်နက်ပစ္စည်းရောင်းချတာအလုံးရထားမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဒီသတင်းပတ်အတွင်းဆုံးဖြတ်ပြောဆိုထားတဲ့ပေါ်ပြည်နှစ်သမ္မတကတုံ့ပြန်ပြောဆိုတာပါဂျာမနီအစိုးရဟာလူကြိုက်ဖို့တသက်လိုက်လုပ်နေတယ်လို့သမ္မတမက်ခရွန်ကပြောပြီးတဲ့နောက်ဥရောပအနီးကပ်မှာမိတ်နိုင်ငံကြားရှာရှာပါပါအငင်းပွားတဲ့အခြေအနေရောက်နေတာပါ။ဒါပေမဲ့လည်းတူရကီနိုင်ငံအစ္စတန်ဘူးမြို့မှာစနေနေ့ကလုပ်တဲ့ဆီးရီးယားရေထိပ်သီးဆွေးနွေးပွဲပြင်ပမှာခေါင်းဆောင်နှုတ်ဦးကြားအေးစေးသက်သာစွာပြောဆိုခဲ့ကြပြီးဥရောပတစ်ခုလုံးစစ်နဲ့ပထမဆုံးညှိနှိုင်းတိုင်ပင်တာမလုပ်ဘဲသူတို့ရဲ့နောက်ထပ်ရည်တည်ချက်တွေကိုမကြေညာဖို့သဘောတူလိုက်တယ်လို့ပြည်နှစ်သမ္မတယုံကပြောပါရယ်။ဆော်ဒီအာရေဗျဟာအိန္ဒိယပြည်ရင်ပြည်နှစ်နိုင်ငံကနေစစ်လက်နဲ့ဒုတိယအများဆုံးဝယ်ယူနေတဲ့နိုင်ငံပါ။ဆော်ဒီကိုလည်းနဲ့ရောင်းတာဟာမစ္စတာကရှိုဂီနဲ့ဘာမှမဆိုင်ဘူးအားလုံးကိုရောထွေးမပြစ်တင်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။ဒါ့အလို့သာဆိုကားတွေရောင်းတာကိုလည်းရပ်လိုက်တင်တယ်လို့မော်တော်ယာဉ်အများပြားတင်ပို့တဲ့နိုင်ငံဖြစ်တဲ့ဂျာမနီကိုရည်ရွယ်ပုံရတဲ့စကားမျိုးသမ္မတမက်ခရွန်ကသတင်းထုတ်တွေကိုပြောပါတယ်။